မြန်မာနိုင်ငံမှာစန္ဒပြနေသူတွေကိုတပ်ဖြတ်ဖမ်းဆီးနေတာရရမယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆရာမဟာမင်းကြီးမစ္စယာပါရှလက်ကဒီကနေ့တောင်းဆိုလိုက်ပါတယ်။နိုင်ငံတော်ဝန်ငင်းငင်းဆန်းဆန်းစန္ဒပြနေသူတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကချီအစ်စ်တွေနဲ့ပြစ်ခတ်နေတာဟာအင်မတန်ဆက်ဆုပ်ယုံရှားစရာဖြစ်တယ်လို့လူ့ခွင့်ရေးမဟာမင်းကြီးကဒီကနေ့ထုတ်ပြန်တဲ့ကြေညာချက် န်းတွေအပေါ်တိုက်ခိုက်တဲ့အထောက်အထားတွေမြင်ရတာလေအင်မတန်ဆိုးဝါးစိတ်ပျက်စရာဖြစ်တယ်လို့ပြောထားပါတယ်။စစ်အာဏာသိမ်းတဲ့ February 1ရက်နေ့ကတေဆုံးသူ54ယောက်ထဲမှာရှိတယ်ဆိုတာကုလသမဂ္ဂလူခွင့်ရေးရုံးကအတည်ပြုထားနိုင်ပေမဲ့ဒီထက်အများကြီးရှိနိုင်သေးတယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။ February 1ရက်နေ့ကစလို့ဥပဒေမဲ့ဖမ်းဆီးခံထားရသူတွေကလည်း 1,900 ကျော်တယ်လို့မှတ်တမ်းရှိထားပေမဲ့တတိယမတိရတဲ့နေရာတွေမှာဖန်းစည်းခံရသူတွေရှိနေတာကြောင့်တကယ့်အရေးအတွက်ဟာဒီထက်များနိုင်တယ်လို့လည်းပြောပါရယ်အခုလိုမျိုးတရားလက်လွတ်ဖန်းစည်းမှုတွေဟာအတိအဓမ္မအင်အားသုံးလက်ဆဖြောက်မှုမြောက်ကောင်းမြောက်နိုင်တယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဘတ်ရှလက်ကပြောကြားပြီးဆက်လက်ဖန်းစည်းခံထားရသူတွေကိုချက်ချင်းပြတ်လွတ်ပေးဖို့တောင်းဆိုခဲ့ပါရယ်အမျိုးသမီးသတင်းတောက်၈ယောက်အနည်းဆုံးပါတဲ့သတင်းတောက်29ယောက်ထက်မနည်းဖန်းစည်းခံထားရတဲ့အပေါ်စိုးရိမ်ကြောင်းလည်းပြောထားပါရယ်မြန်မာနိုင်ငံအပေါ်ဩဇာလွှမ်းနိုင်သူတွေတည်င်းအချက်အလက်ရှိထားသူတွေအားလုံးအနေနဲ့စစ်ကောင်းဆောင်တွေအရင်ကရောအခုပါကျူးလွန်ထားတဲ့ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်ကြောင်ဝင်ခံအောင်လုပ်ကြဖို့လည်းသူကတိုက်တွန်းပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဓမ္မအာဏာသိမ်းထားတာအဆုံးသတ်အောင်နဲ့တရားမျှတမှုပေါ်ပေါက်ရေးအတွက်အဆုံးအဖြတ်ပေးရမယ့်အချိန်ရောက်နေပြီလို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်